ဟောင်ကောင်ချင်းကထင်ရှားတဲ့တက္ကသိုလ်တစ်ခုမှာဆန္ဒပြသူတွေနဲ့ဒီကယုံနှိမ်နှင်းရဲတွေကြောင့်အင်္ဂါနဲ့ညပိုင်းအထိထိတ်တိတ်ပဋိပက္ခတွေဖြစ်ခဲ့ပါတယ်။ငါးလတဲ့ကိုရောက်လာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေကအကြမ်းတမ်းဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်တရုတ်တက္ကသိုလ်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေမျိုးဘုံတွေရော်ဘတ်ဂျီဆန်တွေနဲ့ပစ်ခတ်ခဲ့တယ်လို့ကျောင်းသားတွေကလည်းအုတ်ခဲတွေဒက်စီပလင်းတွေကိုမိရှုပ်ပြီးပြန်လဲတောင့်ပြန်ပြစ်ပေါက်ခဲ့ကြပါလေ။နောက်ဆုံးမှာတော့မိသားစုတွေကိုတုံးလာတဲ့ရဲတွေကပြန်ပြီးမဆုတ်ခင်အထိနှစ်ဖက်ထိတ်တဲ့ချမ်းဖက်မှုတွေဖြစ်ခဲ့တာပါ။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကစနေနဲ့တနင်္လာနေ့တွေမှာအများဆုံးပြုလုပ်တတ်ပါလေ။ဒါပေမဲ့တနင်္လာနေ့တုန်းကဆန္ဒပြသူတွေကလမ်းတွေရထားလမ်းတွေပေါ်မှာတားဆီးပိတ်ကင်လာတွေလုပ်ခဲ့ပြီးတဲ့နောက်မင်းမတက်ဖြစ်ခဲ့မှုကအင်္ဂါနေ့ထိဆက်သွားခဲ့တာလည်းဖြစ်ပါတယ်။အင်္ဂါနေ့လူအသွားလာရှုပ်ထွေးချိန်မှာဗျံပဒါဖြစ်အောင်လုပ်ကြတဲ့ဆန္ဒပြသူတွေဟာအမတန်တကူကောင်းဆန်တယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်းကပြောဆိုခဲ့ပါတယ်။